ရဲ့ထွန်းခင်ဗျာဒီကနေ့ကျွန်တော်ဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာစစ်ကောင်စီကကျင်းပပြီးမယ်ဆိုရရွေးကောက်ပွဲနဲ့ပတ်သက်ပါတယ်ရွေးကောက်ပွဲအလားအလာပေါ့ဗျာတကယ်တော့စစ်ကောင်စီအဖို့ပေါ့လေနှစ်နှစ်ရှိခဲ့ပြီပေါ့သူတို့ကိုကားတဲ့2010ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်2023ဩဂတ်လတည်းလွန်ပြီးတော့လေသူတို့အချင်းဆွဲနေလို့မရတော့ဘူးထင်တယ်ဗျာသူဆိုတော့တချို့အဆုံးသတ်ကြတယ်ဒီရွေးကောက်ပွဲကသူတို့ရဲ့စိတ်အရေးကြီးတယ်သူတို့စစ်ကောင်စီရဲ့စစ်တပ်ရဲ့အာဏာကြီးဆိုရေးဒီဂျစ်တွင်းဖြစ်အောင်ပေါ်လေတာဥပဒေနဲ့ညီညွတ်အောင်လူဖို့အတွက်ဖြစ်မနေလုပ်ရမယ့်ကိစ္စလို့ဆုံးသတ်ကြပါတယ်ဥယျာထွန်းနဲ့ဆက်ပြီးဆုံးသတ်ပါမယ့်ကိစ္စကို
ဟုတ်ကဲ့ကျွန်တော်တို့လည်းအဲ့ဒီလိုပဲအဲမြင်ပါတယ်ဗျဘာကြောင့်လို့ဆိုတော့သူတို့ကအာဏာယူလိုက်ရတာနဲ့ပတ်သက်ပြီးရင်2008အခြေခံဥပဒေအရပဲယူတာဖြစ်ပါတယ်ဆိုတာကိုသူတို့ပြောလဲပြောတယ်အနိုင်ဆုံးကျင့်သုံးတာပေါ့နော်ကျင့်သုံးတဲ့အခါကျတော့ဒါဝင်ယူထားတဲ့အချိန်ကာလအချိန်ကာလဥပဒေမှာပေးထားတာကပထမတစ်နှစ်အဲနောက်6လတက်တန်းတိုးနိုင်တယ်ဆိုပြီးတော့နှစ်နှစ်ပဲအလွန်ဆုံးပေးထားလေတော့အဲ့နှစ်နှစ်ကုန်ဆုံးတဲ့အခါမှာသူကစွတ်တော်မရှိဘူးဆိုရင်ရွေးကောက်ပွဲတွေကျင့်ပပေးရမယ်ဆိုတဲ့ဟာပေါ့နော်အဲ့ဒါအချိန်ကာလဥပဒေမှာပြဋ္ဌာန်းထားတာဖြစ်တယ်ဒါကြောင့်မလို့သူတို့အနေနဲ့တော့တန့်တယ်မရဒီရွေးကောက်ပွဲကိုကြည့်အောင်လ
ုပ်မှာပေါ့နော်ဩဂတ်မှာလုပ်မယ်ဆိုတော့အချိန်စိတ်မကြံတော့ဘူးဆိုတော့သူလုပ်နိုင်မဲ့အချိန်တွေရောမြင်ပါသလားတိုင်းပြည်ချင်းတွေအကြံပြင်းကြည့်မယ်ဆိုရင
်လုပ်နိုင်မဲ့အချိန်တွေဆိုတော့နှစ်ပိုင်းခွဲပြောရမှာပေါ့နော်တစ်ပိုင်းကတော့ရွေးကောက်ပွဲကော်မရှင်ကအဲမဲယုံတွေအတွက်လိုအပ်တဲ့ပစ္စည်းတွေနောက်သင်းရင်းစရာတွေပြုစုတာစသဖြင့်ပေါ့နော်နောက်တစ်ခါရွေးကောက်ပွဲစနစ်ကိုလည်းအဲတည်အောင်စနစ်ကိုပြောင်းမယ်ဆိုတော့အဲ့ဒါတွေကိုတော့ရွေးကောက်ပွဲကော်မရှင်ကလုပ်နေတဲ့ပဒင်းတွေကြားနေရပါတယ်ဗျ။အာနေနေအခြေအနေဒီနိုင်ငံရေးပါတီတွေကနေပြီးတော့ဒီစီလုံးရေးဆင်းနိုင်တဲ့အခြေအနေရွေးကောက်ပွဲမှာအာကျွန်တော်တို့မဲထည့်ဖို့အတွက်နိုင်ငံရေးပါတီတွေတောက်ရှားနိုင်မှုအခြေအနေကတော့အခုတက်ချီဒီအခြေအနေသေးတယ်လို့ကောင်းတယ်လို့မမြင်ရသေးဘူ
း။ဟုတ်ကဲ့ဟဲ့ဆိုတော့နောက်တစ်ခုကနင်းညာရေးအချိန်လေးဒီကနေ့ပဲကျွန်တော်သတင်းကြားပါရဲဖတ်ကမ်းမှာသွားပြီးတော့လေကြောင်းကတိုက်ခတ်လိုက်တဲ့တွေ့ရလူတော်များများစီတဲ့အရသားတွေအမှုပညာရှင်တွေစီတယ်ဆိုတော့ဒီကိစ္စကနင်းညာရေးအတွက်အလားအလာစိတ်အလံဝေးသွားမယ်ထင်ပါတယ်တကယ်လည်းသူတို့ရဲ့ယုံကြည်မှုတိဆောက်ရမှာပေါ့လေတကယ်တော့ဒီအချိန်မှာဆိုတော့ရခိုင်မှာလည်းအေးအေးနဲ့ဖြစ်နေတဲ့တောင်ပိုင်းမှာလည်းပဲ PNU အပါဝင်အဖွဲ့အစည်းတွေနဲ့တိုက်ပွဲတွေဖြစ်နေဆိုတော့အဲ့ဒီလိုအင်းရဲ့အချိန်တွေတိုင်းရင်းသားအင်အားစုတွေရဲ့ပူပေါင်းပါဝင်လှိုင်မဲ့အချိန်တွေရောရှိပါရဲ့လားစစ်ကောင်စီအကြီးအကဲကတော့သူတို့ဖွဲ့စည်းပုံကိုပြင်ဆင်ပြီးတော့တိုင်းရင်းသားတွေအကြိုက်လုပ်ပေးမယ်ပါညာပြောနေတာပဲ
ဟုတ်ကဲ့ဒီအခုနောက်ဆုံးဒီလေကျောင်းကနေဘုံကျဲတိုက်ခတ်လိုက်တဲ့နေရာနဲ့အဖွဲ့အစည်းကတော့ဟိုဒီစစ်ကောင်စီကအာဏာယူလိုက်ပြီးကြတဲ့ကစစ်ကောင်စီတက်တက်ကြွကြွဆန့်ကျင်တိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ထဲမှာပါလာပေါ့နော် KIA JNU တရကတရားပြည်နယ်ကနော်နောက်ကချင်းပြည်နယ်ကဒီလေးနေရာကတော့တောက်လျှောက်ကသူတို့နဲ့စစ်နေပြန်ဖြစ်နေတဲ့နေရာတွေပေါ့ဆိုတော့အခုဒီလိုလှုပ်လိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီမြောက်ပိုင်းဒေသကတော့အခြေအနေတွေကပိုပြီးတော့စိတ်ရကျင်းပါလာနိုင်တယ်ပြည်သူလူထုလည်းပိုပြီးတော့အဲဒုက္ခရောက်ရင်းသားရင်ဖြစ်ကြမဲ့အနေအထားတွေ့ရပါတယ်ဗျဒီရွတ်တော့ပွဲအတွက်ဆိုလို့ရှိရင်လည်းဒီအောင်ရင်ချင်းဖို့လို့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိဖို့လို့ဆိုတဲ့ဟာလည်းအချိန်တွေလည်းပုံပြီးတော့ဝေးသွားတယ်လို့ယူပါတယ်ဗျအ
ဲ့ဒါပုံအရေးကြီးတာတိုင်းရင်းသားရဲ့ယုံကြည်မှုပေါ့သူတို့လုပ်ပေးမယ်ဆိုရဲစစ်ကောင်စီရဲ့ဂတိစကားအပေါ်မှာဖွဲ့စည်းပုံကိုပြင်ပြီးတော့တိုင်းရင်းသားရဲ့အခွင့်အရေးဘာညာပေးပါမယ်ဆိုတာနဲ့လက်တွေ့ဖြစ်နေတာနဲ့ရောသိအလန်းကွာမနေဘူးလားတိုင်းရင်းသားရဲ့သူတို့ဘာမှယုံကြည်မှုရဖို့ပိုပြီးအလှမ်းမဝေးနိုင်ဘူးလားခင်ဗျာကျွန်တော်စဉ်းစားမိရည်တခုလဲ
လက်ဖက်စလုံးမှာတော့ပြောကြရတယ်တော့ရှိတာပေါ့လေတက်တက်ကတော့သူတို့ဒီအာနာထိန်လိုက်ပြီးတဲ့နောက်ပိုင်းမှာတွေကတောက်လျှောက်ငင်းငယ်ရေးခေါ်ထားတာပေါ့နော်ငင်းငယ်ရေးမလာပဲနဲ့တက်ကိုစပြီးတော့အဲတိုက်ခိုက်တဲ့အဲမှာတော့အဲ့ဒီ KIA တို့ဒီ AA တို့အဲ JNU တို့ပါတာပေါ့နော်ဆိုတဲ့အခါကျတော့ဒါကတော့ငင်းငယ်ရေးအမြင်ပေါ်ကနေပြီးတော့ကြည့်မယ်ဆိုလို့ရှိရင်တော့အခုတက်ကတိုက်ခိုက်လိုက်တဲ့ဥစ္စာကသူတို့ကစတင်တိုက်ခိုက်တာတော့မဟုတ်ဘူးငင်းငယ်ရေးခေါ်တဲ့အချိန်မှာမလာကြတာပေါ့နော်မလာကြတော့ပြောချင်တာငင်းငယ်ရေးခေါ်နေတာကိုမယုံကြည်ဘူးလို့ဆိုတဲ့အချိန်တွေက အဲ့ဒီအဖွဲ့အစည်းတွေနေလဲကတော့အရင်ကတည်းကရှိသီးသားလို့ပြောရမှာပေါ့နော်အဲ့တော့ပို့ပြီးတော့တကောင်နဲ့တော့ညင်မနဲ့တော့ဘူးပေါ့နော်သူတို့အဖွဲ့တွေဒီအဖွဲ့တွေအမြင်နဲ့ပြောရမယ်ဆိုရင်တော့ချမ်းတိုင်းသားနဲ့တကောင်အဖွဲ့အစည်းတွေတက်ကတော့တိတ်မထူးလို့ထင်ပါတယ်သူတို့ဒီဆွေးနွေးပွဲတွေလာတက်ကြတယ်အဲသူတို့တချို့သဘောတူရက်တွေရကြတယ်မျောလင်းချက်တွေလည်းပေးတယ်ပေါ့နော်အဲဖွဲ့စည်းပုံအခြေခံဥပဒေမှာလည်းဘယ်လိုညာလို့ပြင်မယ်ဆိုတာမျိုးလည်းအဲနာဇာကဥက္ခပြောထားတာတွေရှိတော့အဲအဲ့ဒီဟာတော့သူတို့မျောလင်းချက်တုံးတရားထားကောင်းထားနိုင်တာပေါ့ကဲ
မြန်မာနိုင်ငံမှာတိုင်းရင်းသားတွေနဲ့ယုံကြည်မှုကိုမတီးဆောက်နိုင်ခဲ့လို့သာလွတ်လပ်ရေးရပြီးကြတဲ့ဖြစ်လာခဲ့တဲ့ပြည်တွင်းဆရာအခုထိဆက်ပြီးဖြစ်နေတာပဲဗျာဆိုတော့လွတ်နှစ်ပေါင်းများစွာဖြစ်လာခဲ့တဲ့တင်ညာရင်မတိဆောက်နိုင်တဲ့ကိစ္စဟာစစ်ကောင်စီကအာဏာသိမ်းထားတယ်နောက်ပြီးတော့တိုင်းပြည်ချင်းကလည်းသိစုပူနေတယ်တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြစ်ခတ်တက်ဖြတ်တာလည်းများနေဆိုတော့ဒီအချိန်မှာဖွဲ့စည်းပုံကိုပြင်ပေးပါမယ်ဆိုတဲ့စကားဒီနှစ်ပေါင်းများစွာရှိလာခဲ့တဲ့မယုံကြည်မှုကိုပြက်ပြဲပြီးတော့ယုံကြည်မှုဖြစ်လာနိုင်မလားကျွန်တော်အဲ့ဒါစံသရာရှိရဗျာဒီက
အခုသူပြောလိုက်တဲ့အချက်ပေါ့နော်မျိုးသားတွတ်တော်မှာသဘောထားကွဲလွဲမှုရှိတဲ့အခါမှာပြောင်စုတွတ်တော်မှာပေးသွားပြီးတော့မဲပေးဆုံးဖြတ်ကြရတဲ့အခါမှာလူများတဲ့ပြည်သူ့လွတ်တော်ရဲ့အဆိုပြုချက်တွေပြည်သူ့လွတ်တော်ရဲ့ပြင်ဆင်ချက်တွေကပဲအနိုင်ရမှာပေါ့ဆိုတဲ့အတွက်ကြောင့်ဒီဥပဒေပြည့်ကွက်အာဏာတွေကိုလည်းပြင်ဆင်ပေးဖို့လိုတယ်စသဖြင့်ပေါ့လေဒီလိုပြောတဲ့ဥစ္စာကရေကူရအားဖြင့်တော့ဒါကဖက်ဒရယ်စနစ်ကိုလိုလားလို့ဖက်ဒရယ်စနစ်မှာလွတ်တော်နေရာထားရှိတဲ့သဘောတရားကိုနားလေလို့ဒါပြင်သက်လေဆိုတဲ့သဘောပေါ့နော်အဲ့ဒီလိုသဘောတော့ဆောက်ပါတယ်ဒီကာရီဦးစီးတုပ်အနေနဲ့ကဖက်ဒရယ်စနစ်ကိုနားလေတယ်ဆိုတဲ့သဘောဒီပြောသွားတဲ့ဘလောက်ဆိုရင်တော့မဆုံးပေါ့လေသို့တော့တကယ်တမ်းကကြတော့ကျွန်တော်တို့ရည်ရွယ်ချက်ကအတိုင်းအတာစစ်လုံးညီညွတ်ရေးအတွက်ဆိုလို့ရှိရင်တော့ဒီတမကပို့ပြီးတော့စဉ်းစားဖို့ပြင်ဆင်ဖို့လိုပါသေးတယ်ခင်ဗျာ
ခုဆိုရင်တဟာပြည်ထောင်စုကိုတကယ်ဖက်ဒရေးရှင်းတည်ထောင်ဖို့အမှန်တကယ်နိုင်ငံရေးဆန္ဒတည်အောင်ရှိမယ်အဲ့ဒီဆန္ဒတဲ့သူတို့အနာဆက်လက်တည်မြဲဖြစ်မယ်အချိန်နဲ့ကတော့တကယ်မပေးသေးဘူးဆိုရင်တော့မှန်မလားရစံပြရှိစရာဖြစ်တာပေါ့လေအဲ့
အချိန်နဲ့ပြောရတော့ခက်တာပေါ့နော်တခုကတော့ဖက်ဒရယ်စနစ်ကိုပြည်ပြည်ဝဝနားလည်သဘောပေါက်တဲ့အနေအထားမရှိသေးဘူးအခုလက်ရှိ2008ကိုပဲသူကအထက်တွဲပုံစံရေးဆွဲထားတယ်အပြင်းတွေကိုလည်းသူ့ရဲ့ဥပပြုတဲ့တော်တော်လေးနဲ့သူ့အစိုးရတွေနဲ့ပေးထားတာပဲအဲဆိုပြီးတော့အဲ့ဒီပုံစံကနေပြီးတော့မှအဲဒီဥပပြုခွင့်အာဏာတွေတိုးပေးတာတို့အဲနောက်တစ်ခါသူ့ဒေတာကိုသူအုပ်ချုပ်မဲ့အစိုးရနဲ့ဝန်ကြီးချုပ်ကိုသူ့လွှတ်တော်ကိုပေးအပ်တာတို့စတဲ့ဟာလေးပြင်လိုက်ရုံနဲ့ဖက်ဒရယ်စနစ်ရသွားလိမ့်မယ်လို့နည်းနည်းပတ်ပတ်ပြင်ရုံလောက်နဲ့အဲအဲ့လိုခင်နေတယ်ဆိုရင်တော့ဟိုလူကျင်တဲ့ငင်းညာရေးပေါ့နော်ငင်းညာရေးကတော့မရနိုင
်ဘူးဟုတ်တယ်နောက်ပြီးတော့သူတို့ဘက်ကငင်းညာရေးခေါ်တာကိုလက်မခံဘူးဟိုဘက်ကလည်းတိုက်ဒီဘက်ကလည်းတိုက်ဖြစ်နေတယ်အခြေအနေကဆိုတော့သူတို့အမသိပြီးကြာခေါ်လာခဲ့တဲ့ငင်းညာရေးကိုဘယ်လောက်ယုံကြည်လက်ခံနိုင်စရာရှိသလဲတကယ်တမ်းပြည်ထောင်စုကိုဖက်ဒရယ်စစ်ဖြစ်စေခြင်းလို့လုပ်မယ်ဆိုလို့ရှိရင် credibility ရှိရဲ့အစိုးရပေါ့လေဟိုတုန်းကပြည်ထောင်စုဒီမိုကရေစီအစိုးရတို့ဘက်တော့မှဒီလိုလုပ်ဖို့အဆင်မပြေခဲ့ဘူးအခုကတော့သူတို့ခေါ်တာကိုစားကြရလက်မခံခဲ့ဘူးဆိုတာနဲ့ပတ်သက်လို့ကောလက်ခံလောက်တဲ့အချိန်တော့ရှိခဲ့လို့လားသူတို့ခေါ်တာ
အဲဒီကတော့ကျွန်တော်တို့အပိုင်းလိုက်ခွဲပြောရင်တော့ကောင်းလိမ့်မယ်ဖြစ်နေဦးသိန်းစိန်အစိုးရ2010ကစပြီးတော့ဒီငញ្ញရေးခေါ်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းလားတွေလိုလားတဲ့အခွင့်အရေးတွေပေါ့နော်ဘာတွေလဲဆိုတာသူတို့ပြန်ချာနားလည်ဖို့နဲ့ဒါတွေသိနိုင်မသိနိုင်ဆိုတဲ့ဥစ္စာကိုစာပြီးသူတို့ပြောတယ်မှာကလေးကအဲသူတို့ကိုနိုင်ကတိတ်ပြီးတော့တောင်းနာမလဲဘူးဆိုတာပေါ်တယ်ဒါပေမဲ့တကယ်တမ်းဆွေးနွေးလာတဲ့အခါမှာတော့အော်တိုင်းသားတွေလိုလာတဲ့အဲဟာကနိုင်ငံရေးစနစ်ပြောင်းဖို့အဲခြေကဥပဒေကိုပြောင်းဖို့ဖက်ဒရယ်စနစ်ကိုသွားဖို့ဆိုတာနားလည်လာတဲ့အခါမှာတခါဖက်ဒရယ်စနစ်ဆိုတာကအဲကွက်ထွက်ရေးကြီးပါလို့တခြားလုံးနားလည်ထားတဲ့အဲဒီ concept ပေါ့နော်အမြင်ကိုသူလေ့လာကြည့်ကြရင်လည်းသိလာတာဖက်ဒရယ်စနစ်ဆိုတာခွဲထွက်ရေးမဟုတ်ဘူးဆိုတာသိလာတော့ဒီတိုင်းမှာတက်သေးမှာကိုနိုင်ကဒီတိုင်းသားတွေလိုလာတဲ့ဖက်ဒရယ်စနစ်ကိုသိမယ်ဆိုတဲ့အမြင်မျိုးရှိလာအထူးသဖြင့်တော့တိုင်းသားတွေကဒီငញ្ញရေးဆွေးနွေးပွဲတွေမှာဥအောင်မင်းတို့နဲ့ဆွေးနွေးရင်းနဲ့တက်သေးကတချို့ကောင်းဆောင်တွေပေါ်မှာရောယုံကြည်မှုရှိလာတယ်လို့ကျွန်တော်တို့ခံစားရတယ် တို့တော့တကယ်လက်တွေ့ဆွေးနွေးတဲ့အခါမှာအချို့ကိစ္စလေးတွေမှာအဲ့လိုအခက်အခဲလေးတွေတွေ့တာပေါ့နော်အဲ့တော့အထူးသဖြင့်တော့ဒုတိယအစိုးရ NLD လက်ထက်မှာကြတော့တိုက်ရဲသဘောထားကပို့ပြီးတော့ကျင်းပါသွားတယ်အောင်တွေ့ရတယ်အဲ့မှာကျွန်တော်တို့သုံးသပ်တာကတော့တချို့သောကောင်းဆောင်တွေကတော့တပ်ပေါ်မှာယုံကြည်မှုရှိတယ်ဖက်ဒရယ်စနစ်ကိုသွားကျင်တယ်သူတို့အဲနားလည်လာတဲ့အလျောက်ပြင်ပေးလိမ့်မယ်ဆိုတော့ယုံကြည်မှုရှိတယ်ဥပမာအခုမူဒူးစေဘောတို့လိုကောင်းဆောင်မျိုးတွေပေါ့နော်တချို့ကျတော့လည်းအဲ့ဒီလိုနားလည်မှုမျိုးမရှိဘူးခုနဥကြောဇန်သာပြောသလိုပဲအခုဒီ NUG နဲ့ PDF တွေရဲ့အဲတိုက်ခိုက်မှုကြောင့်နှစ်ဖက်အပြန်အလှန်တိုင်းရင်းသားနဲ့နိုင်ငံအဖွဲ့အစည်းတွေကိုစီယုံဖို့အတွက်အဲဒီလက်နက်ကိုထုတ်သုံးလာတယ်လို့အဲ့လိုမြင်ကြတာလေအဲဒီတိုင်းလမ်းကောင်းဆောင်တွေလည်းရှိပါတယ်ဗျ